အမေရိကန်ပြည်ထောင်စုမှာဗဏ္ဍာရေးဆိုင်ရာအချက်အသေးကြီးစိုက်မဲ့အရေးကိုရှောင်ရှားနိုင်မဲ့အစီအစဉ်တစ်ခုကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။ဒါအပြင်အမေရိကန်စီးပွားရေးကိုပိုအားကောင်းစေမဲ့ကျယ်ပြန့်တဲ့ဂျိုးပတ်မှုတစ်ခုရဲ့ခြေလှမ်းတစ်ဆင့်ဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။အထက်လွှတ်တော်ကအရင်အတည်ပြုထားတဲ့အစီအစဉ်ကို Republican Party ကကြီးစိုးထားတဲ့အောက်လွှတ်တော်ကနေအင်္ဂါနေ့နှောင်းပိုင်းမှာအတည်ပြုခဲ့တာပါ။အဲ့ဒီအစီအစဉ်ထဲမှာအစိုးရသုံးစိတ်ကိုပိုပြီး short ချဖျက်တောက်တာတွေပါဝင်ဖို့ Republican Party ဝင်လွှတ်တော်အမတ်တချို့ကကြိုးစားခဲ့သေးပေမဲ့တခြားလွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမဲ့အလုံလောက်မရတာကြောင့်မအောင်မြင်ခဲ့ပါဘူး။အခွန်နှုံထားအစိုးရရဲ့အသုံးစိတ်ပမာဏကာလရှည်ကြာဆိုးရွားနေတဲ့လူငွေပြမှုနဲ့နိုင်ငံပေါ်တင်နေတဲ့ကြွေးမီကိစ္စတွေနဲ့ပတ်သက်ပြီးသမ္မတဥဘားမားနဲ့ကွန်ဂရက်လွှတ်တော်က Republican တွေအကြားလွန်ခဲ့တဲ့တစ်နှစ်ကျော်ကတည်းကအငြင်းပွားနေခဲ့တာပါ။အင်္ဂါနေ့ကရခဲ့တဲ့သဘောတူညီချက်ဟာမပြည့်စုံဘူးဆိုပေမဲ့ American လူထုအတွက်အကောင်းဆုံးဖြစ်တယ်လို့လွှတ်တော်ခေါင်းဆောင်တွေကပြောကြပါဗျ။